တော်ရှင်များခင်ဗျာဇူလိုင်လ4ရက်နေ့ဟာအနှစ်240ပြည့်အမေရိကန်လွတ်လပ်ရေးနေ့ဖြစ်တာနဲ့ညီနိုင်ငံရဲ့လွတ်လပ်မှုအတွက်အသက်ပေးခဲ့ကြတဲ့စစ်မှုရမ်းတွေကိုသမ္မတဘရက်အိုဘားမားကချီးကျူးဂုဏ်ပြုလိုက်ပါတယ်နိုင်ငံတော်မှာရှိတဲ့အမေရိကန်နိုင်ငံသားတွေဟာအားလက်ရက်ကိုပျော်ရွှင်စွာဆင်နွှဲနေကြတဲ့တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံသားမြန်မာຫນွေဘွားတွေကလည်းလွတ်လပ်ရေးနေ့ကိုကိုရောက်ရဒေတာတီးတီးမှပျော်ရွှင်စွာဆင်နွှဲခဲ့ကြပါတယ်အပြည့်အစုံကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အခါသမယမှာနိုင်ငံရဲ့လွတ်လပ်မှုအတွက်အသက်ပေးခဲ့ကြတဲ့စစ်မှုရမ်းကောင်းတွေကိုဂုဏ်ပြုကြောင်းသမ္မတဘရက်အိုဘားမားကသူ့ရဲ့အပတ်စဉ်မင်းကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်
For the past 10.5 years, it's become one of my favorite traditions. We get to celebrate our freedoms while doing what we can to honor.
လွတ်လပ်ရေးနေ့ကျင်းပတာဟာလွန်ခဲ့တဲ့9နှစ်ခွဲတာကာလအတွင်းကျွန်တော်အနှစ်သက်ဆုံးအစဉ်အလာတွေကတစ်ခုဖြစ်ခဲ့ပါတယ်။နိုင်ငံရဲ့လွတ်လပ်မှုရရှိအောင်ဆွတ်လွတ်အသက်ပေးခဲ့ကြသူတွေကိုကျွန်တော်တို့တတ်နိုင်တဲ့နည်းနဲ့ဂုဏ်ပြုနေကြတဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ဟာအဲ့ဒီလွတ်လပ်ခွင့်ကိုခံစားဆင်နွှဲခွင့်ရနေကြတာဖြစ်ပါတယ်။အမေရိကန်တွေဟာအခမ်းအနားနဲ့မဟုတ်ဘဲမျှော်လင့်ချက်တစုံတရာမပါဝင်ဘဲတစုံတစ်ခုပြန်ရပါစေတော့ဆိုတဲ့မျှော်လင့်ချက်မပါဘဲစစ်မှုရမ်းတွေစစ်ပြန်စစ်မှုရဟောင်းတွေနဲ့သူတို့မိသားစုဝင်တွေကိုဂုဏ်ပြုနေကြတယ်ဆိုတာကိုကျွန်တော်သိပါတယ်
။နိုင်ငံတော်အလားရဲ့နေ့ဖြစ်တဲ့ဇူလိုင်လ4ရက်နေ့မှာရောင်စုံမီးရှုမီးပတ်နေပြစ်ဖောက်တာအလားပြရင်နေနဲ့လက်လက်ချီတက်ကြတာအားကစားနဲ့ပျော်ဝဲရှင်ပွဲတွေကျင်းပတာအပြင်မိသားစုတွေစုဝေးပြီးအသားခင်နဲ့တခြားအစားအသောက်တွေချက်ပြုတ်စားတောက်တာတွေပြုလုပ်ကြပါတယ်။အမေရိကန်နိုင်ငံသားမြန်မာလူဘွားတွေကလည်းလွတ်လပ်ရေးနေ့အားလိုက်ရက်ကိုအမေရိကန်တွေနီးတူပျော်ရွှင်စွာဆင်နွှဲကြပါတယ်။နယူးယောက်ပြည်နယ်ယူတီကာမြို့ကဖော့ချစ်ဟာအမေရိကန်နိုင်ငံသားမြန်မာလူဘွားတဦးဖြစ်ပြီးမြန်မာပြည်မှာလည်းလူထုကတင်မြောက်တဲ့ NLD အစိုးရတက်လာပြီးဖြစ်တဲ့အတွက်ပြည်သူတွေလိုလားမျှော်လင့်တဲ့လွတ်လပ်ခွင့်တွေရရှိလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်။အမေရိကန်ရဲ့ထုံးစံစင်လားကျမတို့လက်ခံတယ်ကျမတို့လည်းထိုနေ့အတိုင်းပဲကျမတို့လည်းကျင်းကြတယ်မြန်မာပြည်လည်းသတိရတယ်ဒီမှာဒီလွတ်လပ်ရေးမှာလည်းကျမတို့အဲ့ဒီဘုရောမရောက်နိုင်ပေမဲ့လွတ်လပ်ရေးနေ့တိုင်းမှာလည်းကျမတို့ကကိုယ်နိုင်ငံရဲ့လူမျိုးချင်းပေါ်မှာပြန်လေတွေးပြီးတော့မှဂျင်းနဲ့တဲဝမ်းမြောက်တယ်ပေါ့အခုဒီလူတွေလက်ခံထားတဲ့ဒီလူမျိုးသားဒီဒီမိုကရေစီပါတီတက်ပြီးကြတဲ့ကဒေါ်ဆန်းစုကြည်တက်ပြီးကြတဲ့ကအခုသူလည်းအများကြီးစိုးစားလာလေလေကျမတို့တွေ့တယ်အဲ့ဒီဆိုလည်းအရင်ဂျင်းနဲ့တဲဒါပေမဲ့လည်းတစ်ခါမှတော့သူရဲ့ရည်ရွယ်ချက်ရှိတဲ့အတိုင်းကိုသူဆက်လုပ်ကောင်းတယ်ဆိုတော့လေကျမကတော့ယုံကြည်တယ်။အဲအဲ့လိုလည်းမျော်လင့်နေ။အဲဒါပေမဲ့လို့တော့ပေါ့နော်။အဲ့ဒီလောက်အထိတိတိယောက်ဆက်လက်လုပ်နိုင်ဖို့ဆိုတာလည်းအဲ့ဒီမှာအတားအဆီးနောက်ရှက်တွေလည်းရှိနေတယ်။ဆိုတဲ့အခါကျတော့နော်အာပြည်သူတွေအနေနဲ့ဆိုလို့ဆိုရင်အဲ့ဒီနိုင်ငံရဲ့ဒီလက်လက်ခွင့်ဆိုတာကိုတော့ကျမတို့အရင်မညော်လင့်လေ။ဒါပေမဲ့လို့တော့ဒီဒေါ်ဆန်းစုကြည်နဲ့လည်းအတူကျမတို့ကအမေရိကန်အနောက်ကနေပြီးတော့မှပန့်ပိုးချင်းနေ
မယ်။မယ်လန်ပြည်နယ်မှာနေထိုင်နေတဲ့ကိုရင်ထွေးကလည်းသူတို့မိသားစုတွေတငယ်ချင်းတွေနဲ့စုပြီးလွတ်လပ်ရေးနေ့ကိုဘယ်လိုဆင်နွှဲကြရလဲဆိုတာကိုအခုလိုပြောပြပါတယ
်။ကျွန်တော်လည်းဒီရောက်တာ20ကျော်ပြီပေါ့ဗျာ။ကျော်ပြီဆိုတော့လည်းဒီအမေရိကန်ထုံးစံစင်လာလေးတွေပါတယ်အကောတည်တည်တော့လည်းတည်လာတယ်။ဒီနေ့ရတော့သူတို့အမေရိကန်နိုင်ငံရဲ့လွတ်လပ်ရေးနေ့အဲ့လိုနေပြီးကြတော့တချို့တချို့တွေကြတော့လည်းဒီလိုဟိုဒီလိုရက်ရိုးတွေမှာဟိုကျွန်တော်တို့ပိတ်ရက်တွေရကြာရှည်တဲ့ခါကျတော့ဖြီးသွားကြတယ်ဗကေးရှင်းတွေသွားကြတယ်ကျွန်တော်တချို့ဆိုရင်ပြင်လဲကန်းကြီးတွေအပန်းဖြစ်ကြတယ်တချို့ကြလည်းမိသားစုနဲ့ကျွန်တော်တို့ယူနီယံလေးလုပ်ပြီးတော့ချက်ပြုတ်စားတော့ကြတယ်ကျွန်တော်တို့ဗမာပြည်ကြတယ်လည်းဘာဖြစ်ပြောနော်ဒီလိုပိတ်ရက်ကြတော့မိသားစုတွေစုဖုံးနေပြီးချက်ပြုတ်စားတော့ကြတယ်မိသားစုနဲ့ချက်စားနေတယ်ပြင်ငယ်ချင်းတွေလည်းရောက်နေတယ်ပြီးသွားရင်ကျွန်တော်တို့ညနေဘက်မှာယထာစီကျွန်တော်ဝါရှင်တန်ဒီစီကတော့မြန်ဝါရှင်တန်ဒီစီမှာကျွန်တော်တို့ညပစ်ကြရင်တကယ်လှလာပါပေါ့ဗျာကျွန်တော်တို့ရှုမောပဲကောင်းတယ်အောင်းပွဲလည်းကောင်းတယ်မြရှိမိပန်းနေပေါက်တာကိုကျွန်တော်တို့အားပေးကြမယ်ပြီးရင်ပြန်လာကြမယ
်အိန္ဒိယနာပြည်နယ်ဖော်ဝိမျိုးကကိုကျော်တက်ကတော့ဒီနှစ်လွတ်လပ်ရေးနေ့အားလိုက်ရမှာမိသားစုအတိမိတ်ဆွေတွေနဲ့အတူကမ်းခြေသွားပြီးအပန်းဖြေဖြစ်တယ်လို့ပြောပါတယ
်ဟိုတော့ဆိုရင်တော့ကျွန်တော်တို့ခီးတွေထွက်တယ်ဗကေးရှင်းပေါ့နော်တခြား state တွေကိုထွက်တယ်ဒီနှစ်ကတော့ကျွန်တော်တို့မြို့မှာပဲအာကျွန်တော်ဒီမှာ beach မှာလာပြီးကျွန်တော်တို့မိသားစုတွေပမာမိသားစုတွေလာစုပြီးတော့နားယူကြတာပေါ့နော်။အညကြရင်တော့ကလေးတွေကိုသွားပြီးတော့ firework ပေါ့နော်။ဒီဟိုမိပန်းတွေဖောက်တယ်ဒီမှာအဲ့ဒါတွေသွားပြီးတော့ပြမှာပေါ့နော်
။တမရအိုဘားမားနဲ့တမရဂရောမီရှဲအိုဘားမားတို့ကတမရရင်ပြူတော်မှာစစ်မှုထမ်းမိသားစုတွေကိုအသားခင်နဲ့တဲခင်းအဲ့ခံဖို့စီစဉ်ထားခဲ့ပေမဲ့ဝါရှင်တန် DC မြို့တော်တဝိုက်ဇူလိုင်လ4ရက်နေ့ညနေပိုင်းကမိုးရေရွာနေတာကြောင့်အဲ့ဒီအစီအစဉ်ကိုဖျက်သိမ်းလိုက်ရပါတယ်။ဒါပေမဲ့ Washington DC မြို့လယ်မှာရှိတဲ့ National Mall လို့ခေါ်တဲ့အမျိုးသားရင်ပြင်အနီးမှာကျင်းပဖို့စီစဉ်ထားတဲ့ရောင်စုံမီးရှုမီးပန်းပြစ်လွတ်တာကိုတော့ စီစဉ်ထားတဲ့အတိုင်းပြုလုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါရခင်ဗျာ